မြန်မာနိုင်ငံမှာဒီနေ့တောက်ကြနေညနောက်ဆုံးထုတ်ပြန်ကြရာကိုဗစ်ပိုးတွေ့သူတဲ့1462ဦးဖြင့်စံချိန်တစ်တင်လိုက်ပြီးစုစုပေါင်းပိုးတွေ့သူ23906ဦးရှိလာကသေဆုံးသူတဲ့လည်း32ဦးရှိခဲ့တာကြောင့်စုစုပေါင်းသေဆုံးသူ566ဦးထိရှိလာနေပါတယ်။အရင်ပိုးတွေ့သူအမြင့်ဆုံးထုတ်ပြန်ခဲ့တာကဗိုလ်ထုနေ့ညဘက်ဖြစ်ပြီး1400ဦးရှိခဲ့ကသေဆုံးသူကလည်း39ဦးထိစံချိန်တင်ခဲ့ရကနေမနေ့ကျတာပရိကတော့ပိုးတွေ့သူတဲ့1012ဦးနဲ့သေဆုံးသူ25ဦးဖြင့်နည်းနည်းပြန်ချပြီးကမှအခုဒီနေ့နည်းနည်းပြန်တက်လာတာပါဒါကြောင့်ဒီတစ်ပတ်အတွင်းပိုးတွေ့သူ graph နည်းနည်းစတန်းလာပြီမဲ့နောက်တစ်ပတ်အနည်းဆုံးဆက်ဆောင်ကြည့်ဖို့လိုဦးမယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာသန်းနိုင်စိုးကဆိုပြီးဒီနေ့ထူးခြားတာတစ်ခုကိုပါအခုလိုဆက်ပြောပါမယ်
။ဒီနေ့ကတော့ကျွန်တော်တို့စီးစီးနေတာဒီနေ့ကတော့ graph ကတော့ကျွန်တော်နည်းနည်းလေးတန်းလာပြီပေါ့နော်။ဒါပေမဲ့တစ်ပတ်နောက်တော့ဆက်ပြီးစောင့်ကြည့်အောင်ပေါ့ဗျာ။ထူးခြားတော့ကျွန်တော် Weaver ကြီးသိအောင်ပြတာပေါ့နော်။စံတမ်းပြည့်စံမှာ200ပေါ့။ဆက်ပြီးတော့ကျွန်တော်ဒီနေ့ positive ဖြစ်တာရှိတယ်နော်။အဲဒီနေ့ကကူးဆက်လဲဆိုတာပြီးဖို့အတွက်တော့ကျွန်တော်တို့က medical audit ပေါ့နော်။ဒီဟာလေးလုပ်ငန်းလေးကျွန်တော်ဆောင်ရွက်နေပါတယ်
။တကယ်တော့မြန်မာနိုင်ငံမှာအမြင်စစ်နိုင်တဲ့နည်းနဲ့မချခင်ရပိုင်းတွင်လူပိုများများစစ်လာနိုင်ပြီးအခုဒီနေ့မှာလူပေါင်း 15,300 ဦးထိစစ်ခဲ့တာမို့မနေ့ကထက်3,000ကျော်နဲ့တနေ့ကထက်3,000နီးပါးပိုစစ်ကအရင်အပတ်တွေကထက်ဆိုရင်3,000လောက်ပိုစစ်တာကနေအခုလိုအနည်းငယ်ပဲတက်လာသေးတာပါတစ်ချိန်ထဲမှာဆေးရုံစစ်နိုင်သူကလည်းဒီနေ့382ဦးထိမြင့်တက်လာတာကြောင့်စုစုပေါင်းပြန်ကောင်းလာသူ6,938ဦးဖြင့်စုစုပေါင်းပိုးတွေ့သူရဲ့30ရာခိုင်နှုန်းနီးပါးအထိရှိလာနေပါပြီ။ဒါပေမဲ့နောက်ပိုင်းမှာပြောင်းလဲလာနိုင်တဲ့အနေအထားပေါ်မူတည်ပြီးဆေးရုံဝန်ထမ်းအကန့်အသတ်ကြောင့်ရက်ရွာအတွင်းတည်တဲ့နေရာတွေနဲ့တင့်တော်တဲ့အိမ်တွေမှာပါပိုးထွေသူတွေထားနိုင်ဖို့စစဉ်းစားနေပြီလို့ဒေါက်တာသန်းနိုင်စိုးကဆက်ပြောပါတယ်
။နောက်ပိုင်းမှာတော့ဒါ community based system ကိုကျွန်တော်တို့ကဥတည်တာပေါ့နော်။ community based isolation center ပေါ့ဆရာကျွန်တော် CIC လို့ပုံစံမျိုးနဲ့ချက်သွားနိုင်တယ်။နောက်တစ်ခုကတစ်ဖက်ကဒီခြေနေကောင်းတဲ့လူတွေကအိမ်မှာပဲပေါ့နော်ခြေနေကောင်းတဲ့လူကဒီအိမ်နေတာလူနာရဲ့အတက်ရွယ်ယောဂနေတာတောင်းနေဆက်သက်ပြီးကူးဆက်နိုင်တဲ့ဟာတစ်ဖက်ကဆေးရုံနဲ့နီးကပ်တဲ့အခြေအနေပေါ့နော်ဆရာကပြောလို့ရမယ့်အခြေအနေဒီဟာကိုစုံစမ်းပြီးတော့ဆောင်ရွက်မှာဖြစ်ပါတယ
်တကယ်တော့ကိုဗစ်ကူးဆက်မှုများလာတဲ့မြန်မာနိုင်ငံမှာစစ်ဆေးမှုတွေလည်းတိုးလှုပ်လာတာကြောင့်အခုချိန်ကြီးလူစုစုပေါင်း38,840ဦးဖြင့်၄သိန်းနီးပါးအထိစစ်ဆေးလာနိုင်ပေမဲ့တခြားနိုင်ငံတွေမှာလို့လူထုကြားအကြီးအကျယ်စစ်ဆေးတာတော့မလုပ်နိုင်သေးပါဘူးခင်ဗျာ